ပုံကျုံမျိုးနယ်ရန်ကုန်စစ်တွေခါလမ်းပေါ်မှာဩဂတ်လ29ရက်နေ့ညပိုင်းမှာကုန်တင်ကား3စီးမိရှုဖျက်ဆီးခံခဲ့ရတယ်လို့တပ်မတော်ဘက်ကရောဒေသခံတွေဘက်ကပါပြောဆိုနေကြပါတယ်။မြန်မာစစ်တပ်ကနေရသားကားကိုတုံးပြီးစစ်ပစ္စည်းတွေတင်ဆောင်လာလို့ရခိုင်လက်နက်ကိုင်အဖွဲ့ကစစ်ဆေးဖို့ကြိုးစားမှမိရှုထွက်ပြေးသွားတယ်လို့အေအေတာဝန်ရှိသူတွေကပြောပါတယ်။ရခိုင်ဒေသဘက်မှာမြန်မာစစ်တပ်ကရောရခိုင်လက်နက်ကိုင်အဖွဲ့ကပါရိတ်ခါတင်တာနဲ့ကားသွားလာခွင့်ကိုပိတ်ပင်နေတဲ့အခြေအနေမှာရှိနေတယ်လို့လည်းဒေသခံလက်တော်ကိုယ်စားလှယ်တွေကပြောပါတယ်။ VOA သတင်းတော်နိုင်ခွင့်ကဆက်သွယ်မေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ပုံညုံမြို့နယ်ရိုးရိုးနဲ့တဲသောရွာကြားကားလမ်းပေါ်မှာကုန်တင်ကား3စီးမိရှုဖျက်ဆီးခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်မှဘုံမှုရုပ်စုံမင်းထုံးကခုလိုပြောပါတယ်။
အဲဒီကုန်တင်ကားဒီမိရှုခံရတဲ့ဆိုကြားတယ်မနေ့ကညလို့ပေါ့အကြံဉာဏ်ပြီးရတယ်။ဒီပါရည်ရည်လည်းတော့ပြိန်ချောက်တဲ့ဟာပဲဒီမှာပေါ့ဒီလူတို့ကြောက်လန့်အောင်လည်းဓမ္မဆက်သွယ်မှုပဲဒါအနောက်ချက်ပြီးလို့ဆိုတော့ဒီလူတို့ကလည်းဆက်တယ်အယုတ်တယုတ်ရဲ့ဘက်လောက်မှာပဲဖြစ်တာဒီလူတော်အနေနဲ့တရားစုပ်သွားတဲ့အဖွဲ့ကြီးလည်းဖြစ်နိုင
်အလားတူရှမ်းပြည်နယ်မြောက်ပိုင်းလာရှုသိန်းနေကြကားသုံးစီးနဲ့မော်တော်ဆိုင်ကယ်တစ်စီးကိုမြောက်ပိုင်းမာမိတ်ဖွဲ့ကနေဒီမနေ့မှမိရှုဖျက်ဆီးခဲ့ပြီးရခိုင်နဲ့ရှမ်းပြည်နယ်တွင်ကားမိရှုခံရတဲ့ဖြစ်စဉ်တွေကိုတပ်မတော်ကနေတရင်ထုတ်ပြန်သွားမယ်လို့လည်းဘုံမှုချုပ်စုံမင်းထုံးကပြောပါတယ်ဩဂုတ်လ28ရက်နေ့မနက်ပိုင်းမှာကြောက်တော်နဲ့မြက်ဦးနယ်ဆက်မြန်မာစစ်တပ်ရဲ့ဆိုင်ချထားတဲ့လေးမွေတောင်တပ်စခန်းကိုရခိုင်လက်နက်ကိုင်အေအဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့ပြီးဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေခဲ့တာပါ။တိုက်ပွဲတွင်ကြဆုံမှုတွေကိုတော့နှစ်ဖက်ပြောဆိုနေကြပေမဲ့တိကျအသိမပြုနိုင်ခဲ့ပါဘူး။ဒါ့အပြင်ရန်ကုန်စစ်တွေကားလမ်းကိုလည်းနှစ်ဖက်တပ်တွေကနေတွန်းလောက်ခွဲပိတ်ပင်ထားခဲ့ပါတယ်။မြင့်မြင့်သေးသောဒေသခံရွာသားတို့ကတော့ကုန်တင်ကားမှာစာနာရိတ်ခါတွေပါလို့မိရှုခဲ့တယ်လို့ယူဆကြအခုလိုပြောပါတယ
်။ဒီကုန်တင်ကားတွေကိုတုံးပြီးမိတဲ့ကဲဟိုကပြောပုံမှာစတမတော်ကိုရိတ်ခါတွေတော့တော့ဖို့ပိုင်းကလုံးဝမပြီးဘူးလေခုနကအစီအမံသူတို့ရေးကြည့်ပါလေပြောတယ
်ရခိုင်လက်နက်ကအေအဖွဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကတော့မြန်မာစစ်တပ်ကနေအယတကားတွေကိုတုံးပြီးစစ်ပစ္စည်းတွေဆက်ဆောင်လာလို့အေအဖွဲ့ကနေစစ်ဆေးခဲ့ကြအောင်ခုလိုပြောပါတယ
်အဲဒီကြားရရတဲ့ဒီမြန်မာစစ်တပ်ကနေပြီးတော့အယတကားတွေကိုတုံးပြီးတော့မှဒီလိုဒီထောက်ပို့ပြည်သူတွေကြောင်းလာကြကျွန်တော်တို့ကစစ်ဆေးဖို့အတွက်တော့ရပ်တန့်နေချင်တာဒီလိုကကားကလည်းချင်းပြီးတော့ပြေးတယ်ပေါ့အဲဒီလိုကဒီလိုမျိုးချိုးပြီးတော့ပြေးတယ်လို့ထင်ပါတယ်ပြရတာကတော့အဲဒီကားကမင်းကြောင်မှရပ်ပြီးပြီးတယ်ဆယ်လက်နဲ့ပြီးပြီးတယ်လည်းပါတော့ပါခံတာပေါ့ကားကဒီလိုမျိုးချိုးပြီးတော့ခက်ပြေးသွားတာဒီလိုဒါဒီဘာလို့ပါမှန်းလဲတကယ်လို့မသိဘူးခက်ပြေးသွားတာပဲဒါမှစတာကိုစတာကိုခက်ပြေးသွားတာပဲဒါကျွန်တော်ပြေးလို့ရတာ
ပုံညုံမျိုးနဲ့မဲဆန္ဒနယ်ကအမျိုးသားလွတ်တော်ကိုဆက်လက်ဥခင်မောင်လာကတော့ရင်းမွေဆောင်တိုက်ပွဲပြီးဒီရက်ပိုင်းတွေမှာမြန်မာစစ်တပ်ကရောအေအေရခိုင်လက်နက်ကင်ဖွဲ့ကပါဖရိခါတင်တာနဲ့ကားသွားလာခွေကိုပိတ်ပင်ထားတယ်လို့ဆိုပါတယ်
။မဟုတ်ဘူးကပဲတတာတွေရှိနေဆိုတော့ဒီလိုတော့ဘယ်သူမှမပြောပါဘူး။အခုကအဲ့ဒီရခိုင်တို့ဘာတို့ကမဖက်ခလုံးကပိတ်ပင်ကြတာဟုတ်။ကာမပေါ်ရဆိုတော့အကုန်လုံးလူထုကကြမှာပြပါတော့တာလို့
ဒီရက်ပိုင်းတွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတယ်လို့အရသားတွေလည်းသေချာစိတ်ကပ်မှုတွေများနေပါတယ်။ဩဂုတ်လ28ရက်နေ့နဲ့29ရက်နေ့ဗုဒ္ဓတော်မြို့နယ်စင်သေးပြင်းရွာဘက်မှာဖြစ်ပွားတဲ့တိုက်ပွဲတွေမှာအယတားတွေထိခိုက်မှုရှိခဲ့တယ်လို့စင်သေးပြင်းရွာသားသူကပြောပါတယ်
။ဗုဒ္ဓတော်မြို့နယ်စေဟုတော်အစုမှာပေါ့လေတက်ကနေလက်နက်ကြီးပိုက်လို့ဥယင်သာရောမှာလမ်းမောင်သာဆိုတဲ့ဒီရဲ့နေအိမ်တလုံးမင်းလောင်တော့တယ်စင်သေးပြင်းဆိုတဲ့ဒေလီရောမှာလေသမီးမဦးလက်နက်ကြီးကြည့်ထိတယ်နောက်ပြီးတော့အစီရှိရင်းနေနေတာပေါ့လေအဲ့ဒီ take two ဘောက်ဆိုတဲ့ရောမှာဒေလီတရက်ကိုပြစ်ပတ်ခံနေဆိုပြီးတော့ပြင်းလေကြပါတယ်
အမျိုးသမီးတွေလက်နက်ကြီးထိမှန်ပြီးထိတ်သူပေါက်ရွာသားတို့တိတ်ဆုံးခဲ့တဲ့ကြောင်းထိတ်သူပေါက်ရွာသားတို့ကလည်းအတီးပြုတ်ပြောဆိုခဲ့ပါတယ်။တမတော်သတင်းထုတ်ပြန်ရေးအဖွဲ့ကတော့ဗုဒ္ဓတာမြို့နယ်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကလည်းမင်းပြမြို့နယ်တွင်ပန်းမြောင်ကျေးရွာပေါ်မှာလက်နက်ကြီးကြားရပွက်ကွဲခဲ့လို့ကျောင်းနေရွယ်ကလေး3ဦးတိတ်ဆုံးပြီးလူကြီးတချို့တန်ရာရရှိသွားခဲ့ပါတယ်။ဒီပြစ်ခတ်မှုနဲ့ပတ်သက်လို့မြန်မာစစ်တပ်ကရခိုင်လက်နက်ကိုင်အဖွဲ့ကိုစွပ်စွဲထားပြီးရခိုင်လက်နက်ကိုင်အဖွဲ့ကတော့ညှင်းဆူထားပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ရခိုင်လက်နက်ကိုင်အေအေတောင်းမလောင်ဖွဲ့တီအန်အယ်လီကိုကဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေဖြစ်ပါတယ်။တိုက်ပွဲတွေဆုံးသနိုင်ဖို့လာမယ့်ဩဂုတ်လ31ရက်နေ့မှာရှမ်းပြည်နယ်ကျိုင်းတုံမြို့မှာပြုလုပ်မဲ့ငင်းချိုင်းရေးဆွေးနွေးပွဲတွေမှာပြည်ထောင်ငံဆွေရကနေလုံခြုံရေးရအာမခံချက်ပေးထားတဲ့အတွက်မြောက်ပိုင်းမဟာမိတ်ဖွဲ့တွေတက်ရောက်သွားဖို့ရှိတယ်လို့လည်းအေအေပြန်ကြားရေးတာဝန်ခံခိုင်တုခတ်ကပြောဆိုခဲ့ပါတယ်ခင်ဗျာ။